မြန်မာနဲ့လာအိုနိုင်ငံမှာဘိန်းတွေပုံမစိုက်ပျိုးနေရုံပဲလို့ UNODC ကုလသမဂ္ဂမွေးရဆေးဝါးနဲ့ရာဇဝဲမှုရုံးကဒီဇင်ဘာ၈ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံဟာအရှိတောင်အာရှမှာဘေးအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးအာဖဂန်နစ္စတန်ပြီးရင်ကမ္ဘာမှာဒုတိယလိုက်တယ်လို့လည်းဖော်ပြပါတယ်မြန်မာနဲ့လာအိုစုံနဲ့ရွှေသူရိကနေမြေကနေဘိန်းတွေပုံမှန်ထွက်နေတာလို့UNODC တောင်အာရှနဲ့ပစိဖစ်ရေးရာဌာနကိုယ်စားလှယ်ဂျယ်ရမီဒက်ဂလတ်ကပြောပါတယ်
။ Myanmar and Laos were the two countries kind of come together and opium
မြန်မာနဲ့လာအိုစုံတဲ့နေရာကဘိန်းတွေထွက်နေတာပါ။ပုံမှန်ထွက်တာကလည်းတော်တော်များတယ်လို့ပြောသွားတာပါ။ဘိန်းတွေကိုရှစ်နှစ်ဆက်တဲ့အကြီးကျယ်စိုက်ပျိုးနေတာဖြစ်ပြီး2006ခုနှစ်ကတည်းကသုံးဆပုံများလာတယ်လို့2014ခုနှစ်အတွက်အရှိတောင်အာရှဆိုင်ရာဘိန်းစစ်တမ်းမှာပါရှိပါတယ်။
In Myanmar it's essentially exactly where it was last year at 63
မြန်မာနိုင်ငံဟာမနစ်ကစိုက်တဲ့ပမာဏအတိုင်းဟက်တာ6000 3000လောက်စိုက်ပြီးလာအိုနိုင်ငံကတော့ဟက်တာ1000လောက်ပိုစိုက်တဲ့အတွက်ရှစ်သရိကန်ဒေသကနေဘိန်းအထွက်များလာတာလို့ပြောပါတယ်2014ခုနှစ်မှာမြန်မာနဲ့လာအိုမှာဘိန်း962တန်လောက်ထွက်ပြီးအများစုကိုဘိန်းပြူချက်တာ86တန်ရတယ်လို့ပြောပါတယ်။နောက်ထွက်လာတဲ့မွေးရဆေးဝါးတွေကိုအိန္ဒိယနိုင်ငံတွေနဲ့တခြားဒေသတွေကိုမှောက်ခိုးပို့ပါတယ်ဘိန်းပြူတွေကိုလည်း
The heroin is being produced in the same areas in the Golden Triangle and then it's connected.
အဲ့ဒီရှေ့သရိကန်ဒေသမှာပဲဘိန်းပြူချက်တာပါ။နောက်အရှိတောင်အာရှဒေသကဥရောပမြောက်အမေရိကနဲ့ဩစတြေးလျကဈေးကွက်တွေနဲ့ချိတ်ဆက်ပါတယ်လို့မစ္စတာဂျယ်ရမီဒက်ဂလတ်ကပြောပါတယ်။ရှစ်သရိကန်ဒေသမှာလည်းမွေးရဆေးဝါးဈေးကွက်ရှိပေမဲ့တခြားမှာဈေးကဆယ်ဆပိုရတယ်လို့လည်းပြောပါတယ်။ဘိန်းမြူဝဲလိုအားကောင်းတဲ့အတွက်နေကျော်ရာဇဝတ်ဂိုင်းတွေအများအစုံမျိုးမျိုးမြက်မြက်ရကြတယ်လို့လည်းအစင်ခန်းစာကဖော်ပြပါတယ်။ဘိန်းမြူချက်တဲ့အခါသုံးတဲ့ဓာတ်ပစ္စည်းတွေကရှစ်သရိကန်ဘက်ဝင်ပြီးဘိန်းမြူတွေကအဲ့ဒီဘက်ကပြန်ထွက်လာတဲ့အတွက်ကုန်သွယ်ရေးလမ်းကြောင်းကလည်းလမ်းနှစ်သွယ်ရှိနေပါတယ်။ဒီဘိန်းမြူတွေကိုဘယ်သူတွေကစိုက်ပျိုးနေကြပါသလဲ UNODC ဌာနကိုယ်စားလှယ်ဂျယ်ရမီဒက်ဂလတ်က
The cultivation is undertaken by very poor farmers. These are people
မြန်ဆင်းရဲတဲ့လယ်သမားတွေစိုက်နေကြတာပါ။သူတို့စိုက်တဲ့မြေကလည်းတိတ်မကျေပါဘူး။အဲ့လိုစိုက်လို့မှတစ်နှစ်မှဒေါ်လာ100လောက်ရကြတာပါ။တဟယ်ဒေါ်လာမှစိုက်ပြီးသမီသားစုလုံးကိုကျွေးမွေးနေကြတာပါလို့ပြောပါတယ်။ဘိန်းဆိုင်တဲ့တောင်သူတူကတော့ဘိန်းဆိုင်တာမကောင်းမှန်းသိသိနဲ့စိုက်နေရတယ်လို့ပြောတာပ
ါမဆိုင်လို့လေဆရာဆရာမမရှိဘူးဟောလက်ဖက်ဆိုင်ဆိုရင်လည်းတပိတာဆိုရင်တစ်ထောင်နဲ့နှစ်ထောင်လေးပိတာမှတပိတာပြရတယ်လေလက်ဖက်ချောက်ဆိုရင်နော်တနဖက်ဆိုရင်တပိတာဆိုရင်3ထောင်နှစ်ထောင်ဆိုတာမကျွေးနိုင်ဘူးလေမလောက်ဘူးလေကိုယ်အိမ်ကဒါအကြောင်းလို့စိုက်တာတည်တယ်မကောင်းလို့လည်းတည်တယ်ဆရာဆရာမရှိလို့စိုက်တာ
ပရိပခတွေလည်းရှိလက်နက်ကင်ဖွဲ့စည်းတွေလည်းရှိတဲ့ရှမ်းပြည်နယ်ဟာဘိန်းနဲ့ဘိန်းမြူထွက်ရနေရဖြစ်နေပါတယ်။ရွှေသရီကန်ကထွက်တဲ့ဘိန်း89ရာခိုင်နှုန်းဟာရှမ်းပြည်နယ်ကဖြစ်နေတယ်လို့ UNODC ကပြောပါတယ်။အကြောင်းမျိုးမျိုးနဲ့ဗာကြောက်ပဲဘိန်းဆိုင်ဆိုင်ဘိန်းအထွက်နည်းအောင်ဆောင်ရွက်ရမှာမို့ဒီဘိန်းဆိုင်တောင်သူတွေအတွက်ဆောင်ရွက်နေတာတွေကို UNODC ကဂျယ်ရမီဒက်ဂလတ်က
We're running programs the UN UNODC in partnership with the
government. လက်သမားတွေဘိန်းမဆိုင်အောင်လို့ UNODC ကမြန်မာနဲ့လာအိုဆိုရတွေနဲ့အစီအစဉ်တွေလုပ်နေပါတယ်။သူတို့ဝင်ဝေရအောင်ဘိန်းအစားထိုးသီးနှံစိုက်ဖို့နဲ့ထွက်လာတဲ့သီးနှံတွေအတွက်ဈေးကွက်ရရှိအောင်သင်တန်းတွေလည်းပို့ချပေးနေပါတယ်လို့ပြောသွားတာပါရှင်။